ကရောင်ကလူခွင့်ရေးကောင်စီရဲ့ရခိုင်ပြည်သူ့ကဆိုင်ရာလွတ်လပ်တဲ့အချက်လက်ရှာဖွေရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာဟာခိုင်မာတဲ့အချက်လက်တွေပေါ်အခြေခံထားတာဟုတ်ရဲ့လားဆိုတာကိုပြန်စီစစ်ဖို့လိုတယ်လို့အန္တရာယ် NLD ပါတီကပြောကြားလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့တင်ပြခြင်းပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလွတ်လပ်တဲ့အချက်လက်ရှာဖွေရေးအဖွဲ့ကဂျနီဗာအခြေစိုက်လူအခွင့်ရေးကောင်စီကိုတနင်္လာနေ့ကအစီရင်ခံစာတင်သွင်းရမှာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုနဲ့ကချင်နဲ့ရှမ်းပြည်နယ်တွေမှာလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တပ်မတော်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်ခေါင်းဆောင်6ဦးတို့ကို ICC နိုင်ငံတကာကုန်ရုံးတင်ဖို့အကြံပေးထားတာဖြစ်ပါလေ။ကုလအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအချက်တွေဟာယုံကြည်ရလောက်တဲ့အချက်တွေပေါ်အခြေခံထားတာဟုတ်ရဲ့လားဆိုတာကိုပြန်လည်စစ်ဆေးဖို့လိုတယ်လို့NLD ပါတီပြောခွင့်ရဒေါက်တာမြို့ညွန့်ကမီဒီယာတွေကိုပြောဆိုခဲ့ပါတယ်
။ကျွန်တော်တို့ UN ကနေပြီးတော့ထူးဆောင်တဲ့စစ်ဆေးအဖွဲ့ကနေပြီးတော့သူတို့ရဲ့တင်ပြတဲ့အထောက်အထားသူတို့ယူလိုက်တဲ့မင်းမြတ်နဲ့တက်တည်ရဲ့ဟိုယုံကြည်နိုင်စွမ်းပေါ့ဒီဒါဒီကျွန်တော်အကုန်လုံးကြည့်ရပါအောင်မယ်ကျွန်တော်ငကူရေကပြောထားပါတယ်ကျွန်တော်တို့ဟာနော်ရခိုင်ပြည်နယ်မြောက်ပိုင်းမှာနော်အပြင်းထန်လူခွင့်ရေးချိုးဖောက်မှုတွေမရှိခဲ့ပါဘူးရှိတယ်ဆိုရင်ကျွန်တော်အထောက်အထားပြပါကျွန်တော်အရေးယူပေးပါမယ်လို့ပြောပါတယ်အထောက်အထားတော့ခိုင်လုံဖို့လိုပါတယ်နော်မှန်းဆချက်သက်သက်နဲ့မဖြစ်ပါဘူ
းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီထွက်ပြေးသွားကြတဲ့ဖြစ်ရဟာတာမန်တိုက်ဆိုင်မှုတသက်မဟုတ်ဘူးလို့ဒေါက်တာမြွန်းညွန့်ကပြောပါတယ
်ကျွန်တော်မြင်လို့ဆိုရင်ဒါဟာတာမန်တိုက်ဆိုင်မှုမဟုတ်ပါဘူးစနစ်ကျကြိုတင်ပြီးတော့ပြင်ဆင်ထားတဲ့အချက်ပါအရင်တော့အချိန်ချင်းဖြစ်ခဲ့တာဘို့အခွင့်ကောင်းယူပြီးဒီတချီမှာလူသိမ့်နဲ့ချီပြီးထွက်သွားရင်ကျွန်တော်တို့ဟာထွက်သွားတဲ့ပမာဏတဲ့ပုံပြီးလက်ခံရရင်သူတို့အတွက်ကိုပိုင်အုပ်ချုပ်ခွင့်ရနေမည်တခုဖြစ်လာဖို့အတွက်အပြည်ပြည်ဆိုင်ရာဥပဒေကျွမ်းကျင်တဲ့လူတွေဒဏ္ဍာရီအကောင်းတဲ့လူတွေအဖက်ဖက်ကနေပြီးတော့နောက်မှပံ့ပိုးမှုရှိတယ်လို့ကျွန်တော်တို့ကတော့သတိရရှိပါတယ်အဲ့တော့ဒီအစိုးရခံစားရေးပုံမှာကျွန်တော်တို့ကတော့အသေးစိတ်ပြန်စီစဉ်ရပါဦးမယ်အထောက်အထားနဲ့မခိုင်လုံမဲ့မိမိတို့ရဲ့စာနာနဲ့နော်မှတ်ချက်ပေးတာဆိုတော့ကျွန်တော်လက်ခံနိုင်မှာမဟုတ်ပါဘူ
းရိုဟင်ဂျာဆိုတဲ့အမည်ကိုမြန်မာအစိုးရကလက်မခံပယ်ချထားပြီးနိုင်ငံတကာကပြောနေသလိုရခိုင်ဒေသမှာဆွေးရတဲ့လူအခွင့်အရေးချိုးဖောက်မှုတွေမရှိခဲ့ကြောင်းနဲ့ကျွလွန်တဲ့လုံခြုံရေးအရာရှိတွေကိုလည်းအရေးယူထားပြီးဖြစ်ကြောင်းအစိုးရကတုံ့ပြန်ထားပါတယ်။အခုလိုကုလသမဂ္ဂရဲ့အစီရင်ခံစာထွက်ပေါ်လာပြီးနောက်နိုင်ငံတကာရဲ့ဖိအားတွေပိုတိုးလာနိုင်တာကြောင့်ဒါကိုရင်ဆိုင်သွားဖို့လိုတယ်လို့ဒေါက်တာမြွန်းညွန့်ကပြောပါတယ်။
ကျွန်တော်နိုင်ငံရဲ့အချုပ်ချာအာဏာကိုထိခိုက်စေမယ်တစ်ဖက်ကပြန်ပို့လာတဲ့လူတိုင်းကိုအလိုလျောက်နိုင်ငံသားပေးဖို့ဆိုတာဘယ်တော့မှမဖြစ်နိုင်ပါဘူး။သူတို့မှပြောင်းရွှေ့သွားတဲ့လူတွေကဒုက္ခတွေကြီးနှိမ့်မှန်းနှိမ့်ဆက်ခံရတဲ့လူတွေအဖြစ်ပုံဖော်နေပါတယ်ဒါဘာလို့ပြနေလဲဆိုတော့သူတို့ကဇုံတရားပြအကျမ်းဖဲ့လာရင်ဒါတရားဝင်နေဆိုတော့ပုံမျိုးအတိမြန်သူတို့ဆိုခြင်းနေတာကျွန်တော်တန်ရရှိပါတယ်ကျွန်တော်တို့ဟာလူသားချင်းစာနာမှုအရာလက်ခံမှုကျွန်တော်အကုန်ပြင်ထားပါတယ်ဘာကြောင့်တယောက်မှမလာလဲခုနှစ်သိန်းမှတယောက်မှမလာခြင်းမူဆိုတာကိုကျွန်တော်မယုံပါဘူးအဲ့တော့သူတို့ကိုထိမ့်သိမ့်ထားပြီးတော့သူတို့လိုချင်တဲ့ခုနတရားမဝင်ခွင့်ရရဖို့အတွက်ဆက်လုပ်မယ်ဆိုရင်တော့ကျွန်တော်တို့ NLD မဟုတ်ပါဘူးမြန်မာနိုင်ငံသားအားလုံးကတော့ဒါကိုကြံ့ကြံ့ခံပြီးတော့တွန်းလှန်ပါပ
ါကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာကိုမြန်မာအစိုးရကပယ်ချကြောင်းနိုင်ငံတော်သမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကမီဒီယာတွေကိုပြောပါတယ် Fact Finding Mission အချက်လက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းဖို့ဆွေးနွေးစဉ်ကမြန်မာအစိုးရကလက်မခံခဲ့သလိုအဲ့ဒီအဖွဲ့ကမြန်မာနိုင်ငံနဲ့လာမယ်ဆိုတဲ့ခရီးစဉ်တွေပေါ်မှာလည်းအစိုးရကငင်းဆိုခဲ့ပါတယ်ခင်ဗျာ